ဖိလစ်ပိုင်နိုင်ငံမြို့တော်တောင်ပိုင်းကခရိုင်ဒီမှာဝင်ရောက်တိုက်ခတ်ခဲ့တဲ့မုန်တိုင်းကြောင့်သေဆုံးသူ10ဦးရှိသွားပြီလို့သဘာဝဝေးတံကယ်ဆယ်ရေးဝန်ထမ်းတွေကဒီကနေ့ပြောပါတယ်အခုလိုဆယ်ဦးပဲသေဆုံးရတာဟာကျွတ်တင်ပင်စင်မှုတွေနဲ့မဖြစ်မနေဘဲလို့ရအောင်ရှောင်းတိန်ရမယ်ဆိုတဲ့ကျွတ်တင်ဆောင်ရွက်မှုတွေကြောင့်ဖြစ်တယ်လို့ဆိုပါတယ်အခုနှစ်တွင်အကြိမ်20မြောက်အ ကင်ရကိုရှောင်တင်းပစ်ခဲ့ရတယ်လို့ယာနဲ့ချီတဲ့လေကြောင်းလိုင်းတွေလည်းဖြတ်ခဲ့ရပါတယ်။ဒါအပြင်ဖိလစ်ပိုင်ကအင်ရှင်အဖြစ်ဒီဇင်ဘာ17ရက်နေ့အထိလက်ခံကျင်းပနေတဲ့အရှိတောင်အရှာအာကစားပြိုင်ပွဲကပြိုင်ပွဲတချို့လည်းဖြတ်ခဲ့ရပါတယ်။အလဲပိုင်းဘိုက်ကိုဒေတာမှာလူ9ဦးသေဆုံးခဲ့တာမှာ3ဦးကယင်းနှစ်ပြည့်သေဆုံးသွားတာလို့သဘာဝဝေးတံကယ်ဆယ်ရေးအေဂျင်စီကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြပါတယ်။ကျန်9ဦးကတော့မြို့တော်ရဲ့တောင်ဘက်ကဒေတာမှာသေဆုံးသွားတာလို့ဆိုပါတယ်။လူပေါင်း3သိန်းခွဲလောက်ဟာအရေးပေါ်ကယ်ဆယ်ရေးဌာနမှာရှိနေကြသည်ဖြစ်ပြီးသူတို့အိမ်ကိုပြန်နိုင်ရေးအတွက်အာဏာပိုင်တွေရဲ့ခွင့်ပြုမင်းရဖို့စောင့်နေကြတယ်လို့ဆိုပါတယ်။မွန်တိုင်းခမူရီဟာအခုချိန်မှာလေတိုင်နှုန်းတနအီ68မိုင်နှုန်းနဲ့တိုက်ခတ်နေပြီးပုထူးနေညမှာတိုင်းပြည်အတွင်းကနေစတင်ထွက်ခွာသွားနေပြီလို့ဖိလစ်ပိုင်မိုးစလဌာနကပြောပါတယ်။